ยามันเงี้ยงก็ทวีลาตุลีป่าวเงี้ยเสียดาวอาชาเงี้ยงนี่ก็วิ่งเอาผู้จูซานี่จ้าเลยเลี้ยซีเบียร์ด้วยเงี้ยงก็อพยพสิบกันนี่จะเสียอเมริกันดอลลาร์ตรงนั้นกูยี่ตัวเมลูจะเป็นเงี้ยงก็กรีบไปเลยป่ะเลยยามันเงี้ยป่าวเงี้ยอาชาที่ตาเรียนยิ่งจะตีเงี้ยมุยาบุสามเงี้ยนี่เดลงงานจริงจะได้ไปเพื่อจะเป็นเงี้ยงก็กูยี่ไปตัวมาเลยเพื่อป่ะเลยเพื่อสมุรกูยังวิ่งเอางาเต็มจ้าทาร์บาร์เลยเช่นเงี้ยงก็ช่วยเป လာ3နံခွဲဂျပန်အစိုးရကကူညီသွားမှာဖြစ်ပါတယ်။အဲ့ဒီအထက်မှာမြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာဆိုသူတွေလည်းပါဝင်ပါတယ်။ဂျပန်နိုင်ငံတူကူမြို့ကကုလသမဂ္ဂတက္ကသိုလ်မှာဒီကနေ့ကျင်းပတဲ့ဒုတိယကမ္ဘာစစ်ပြီးဆုံးခြင်းအနှစ်80ပြည့်အထိမ်းအမှတ်အခမ်းအနားကိုတက်ရောက်ဖို့အာရှ12နိုင်ငံကအစိုးရပိုင်းဆိုင်ရာခေါင်းဆောင်တွေကိုဖိတ်ကြားခဲ့ပြီးအဲ့ဒီအခမ်းအနားမှာနိုင်ငံရေးဝန်ကြီးဖူမီယိုကီရှိတာကပြောသွားတာပါ။ဒါဟာအာရှဒေသတွင်းအေဂျင့်တည်ငြိမ်ရေးအတွက်ရည်ရွယ်ပြီးဂျပန်နိုင်ငံကကူညီတာဖြစ်တယ်လို့ဂျပန်နိုင်ငံရဲ့ဝန်ကြီးဖူမီယိုကီရှိတာကပြောသွားပါတယ
်။ Japan with our Asian partners and friends will continue to make strong efforts towards achieving
ဂျပန်နိုင်ငံဟာအိန္ဒိယမိတ်ဆွေနိုင်ငံတွေနဲ့ခိုင်မာတဲ့ဆက်ဆံရေးကိုဆက်လက်တည်ဆောက်သွားမှာဖြစ်ပြီးအာရှဒေသနိုင်ငံတွေမှာညီညာရေးရလာစေဖို့အမျိုးသားပြန်လည်တင်းမြတ်ရေးတွေရှိလာစေဖို့နဲ့ဒီမိုကရေစီဖြစ်ထွန်းလာစေဖို့အတွက်ကူညီသွားမှာဖြစ်တယ်လို့မစ္စတာကီရှိရာကပြောသွားတာဖြစ်ပါတယ်။ကမ္ဘာစစ်ကြီးပြီးဆုံးသွားပြီမဲ့လည်းအာရှဒေသတွင်းမှာပြည်ပကတွေဆက်ဖြစ်နေတဲ့ဒေသတွေကိုဂျပန်အနေနဲ့ဆက်လက်ကူညီသွားမယ်လို့မစ္စတာကီရှိရာကကမ်းလှမ်းခဲ့ပါတယ်။2010ခုနှစ်နောက်ပိုင်းနိုင်ငံရေးအပြောင်းအလဲတွေဖြစ်ပေါ်လာတဲ့မြန်မာနိုင်ငံအတွက်လည်းအပြည့်အဝငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအပါအဝင်ပြည်ပကတွေရင်ဆိုင်နေရတဲ့တိုင်းရင်းသားဒေသတွေအတွက်ပါလာမယ့်5နှစ်အတွင်းအမေရိကန်ဒေါ်လာ100,000,000,000နီးပါးဂျပန်အစိုးရကကူညီသွားမှာဖြစ်တယ်လို့တိုကျိုမြို့ကုလသမဂ္ဂတက္ကသိုလ်အခမ်းအနားကိုတက်ရောက်တဲ့ MPC မြန်မာငြိမ်းချမ်းစင်တာတာဝန်ရှိသူဦးလမောင်ဆွေကပြောပါတယ
်။အဲ့တော့ဂျပန်နိုင်ငံရေးဝန်ကြီးအနေနဲ့တော့တရားဝင်ပြောသွားတာရှိပါတယ်။အဲ့တော့လာမယ့်9နှစ်အတွင်းမှာမြန်မာနိုင်ငံတော့ဒီငြိမ်းချမ်းရေးနဲ့ခုနကဒေသတွင်းမှာဒီမိုကရေစီရှင်း peace building national reconciliation ကိုဖြစ်စေနေအတွက်ကိုတော့သူတို့အနေနဲ့ရန် 1 billion ပေါ့နော် US dollar တန်တရာရောရောလောက်ဆက်ပြီးတော့ကူညီပေးမယ်ဆိုတာကိုတော့သူတရားဝင်ပြောတာရှိပါတယ
်အခုပေးမယ့်အကူအညီတွေကိုဘယ်နေရာတွေမှာသုံးစွဲသွားမယ်ဆိုတာနဲ့ပတ်သက်ပြီးလဲဦးလာမောင်ရွှေကရှင်းပြပါတယ်
အစိုးရကအတိပေးပြီးတော့သူတို့ကူညီရင်းတဲ့နေရာတွေကိုသူတို့ပေးတာပုံများပါတယ်ထူးထူးရင်တော့လူသားချင်းစာနာထောက်ထားတဲ့ဟာတွေလည်းဒီ conflict တွေသားဟာတွေပါတော့လေဒီကျွန်တော်တို့ဒီအစိုးရဒီ MPC တို့ဘာလို့လဲသူတို့အနေနဲ့ဒီအနည်းငယ်ပေါ့လေတော့ပေးတာတွေတော့ရှိတယ်ဒါပေမဲ့အဲ့ဒါကတော့ဒီလောက်အများကြီးတော့မဟုတ်ဘူးကြာဒီလုံငန်းလက်ပတ်ဖို့တို့အစည်းအဝေးလုပ်ဖို့ဆိုတဲ့ဟာမျိုးတော့ပဲဒီ MPC တို့ဘာလို့လဲဒီဆက်ဆက်တာပါကျွန်တော်တွေကတော့သူတို့ရဲ့ဒီရည်မှန်းချက်ဟာတွေတော့တက်ဆိုင်အဖွဲ့ကြီးနဲ့ညှိနှိုင်းပြီးတော့ဆောင်ရွက်တာတွေတော့ရှိတော့
အာရှနိုင်ငံတွေကိုအခုလိုပေးတဲ့အကူအညီတွေဟာဂျပန်ဝန်ကြီးချုပ်မစ္စတာအာဘေအစိုးရရဲ့လက်ရှိမူဝါဒကိုထင်ဟပ်စေဖို့ဖြစ်တယ်လို့ဂျပန်နိုင်ငံကအမျိုးသားလူညွန့်ရေးဆိုင်ရာဥပဒေမူကြမ်းကိုပြန်လည်သုံးသပ်ဖို့လွှတ်တော်မှာဆွေးနွေးနေချိန်မှာပဲဒေသတွင်းညီညာရေးဖြစ်စဉ်တွေအတွက်အကူအညီပေးလာတာဖြစ်ပါတယ်ဒါအပြင်ဒုတိယကမ္ဘာစစ်ကိုအဆုံးသတ်စေဖို့အနုမြူဘုံကျဲချခံရတဲ့ဟီရိုရှိမားနဲ့နာဂါဆာကီမြို့တွေကိုလေ့လာနိုင်ဖို့အာရှဒေသကလူငယ်300ကိုလည်းဖိတ်ကြားသွားဖို့စီစဉ်ထားကြောင်းဂျပန်နိုင်ငံသားဥဝင်ကြီးဖူမီယိုကီရှိရာကပြောသွားပါတယ်ခင်ဗျာ